ဒီကနေ့စတင်ကျင်းပတဲ့ပထမအကြိမ်ပြည်သူ့လွှတ်တော်တသမပုံမှန်အစည်းအဝေးပထမနေ့မှာပြည်သူ့လွှတ်တော်အခွင့်အရေးကော်မတီကအစီရင်ခံစာတစ်စောင်တင်သွင်းခဲ့ပါတယ်။ဒီအစီရင်ခံစာအပေါ်ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးပြည်သူ့လွှတ်တော်ကိုယ်စားလှယ်လွှတ်တော်အခွင့်အရေးကော်မတီအဖွဲ့ဝင်ဒေါ်မြင့်မြင့်တန်းကအခုလိုရှင်းပြပါတယ်။
လွှတ်တော်အခွင့်အရေးကော်မတီအစီရင်ခံစာပေါ့နော်။အဲ့ဒီအစီရင်ခံစာမှာဆိုရင်ကော်မတီရဲ့တာဝန်နဲ့လှုပ်ဆောင်ချက်တွေရဲ့ပြီးတဲ့အခါကျတော့လွှတ်တော်ကိုယ်စားလှယ်များရဲ့အခွင့်အရေးဆိုင်ရာများတင်ပြခြင်းရဲ့နောက်ပြီးတော့မေးခွန်းမှမေးမြန်းခြင်းနဲ့ပြေချခြင်းအခြေအနေတင်ပြခြင်းရယ်နောက်တစ်ချက်ကလွတ်တော်ကိုယ်စားလှယ်များခံစားပိုင်ခွင့်နဲ့ဆက်လျင်းရေးတင်ပြခြင်းပြီးတော့ဒီကုံပေါ့နော်အဲ့ဒီမှာကျမတို့ကပါရီဆွေးနွေးသွားတယ်ဆိုရင်ဥပမာတိုင်းနဲ့ပြည်နယ်မှာရောကျမတို့ပြည်သူလွတ်တော်မှာရောမြို့သားလွတ်တော်မှာရောပေါ့နော်ဒီရှိနေတဲ့ဒီသာလွတ်တော်တစ်ခုလုံးမှာမေးသွားတဲ့မေးခွန်းအတူကမေးခွန်းမေးသွားတယ်လေဘလောက်ဥခုရှိတယ်လေပြီးရင်ကျေပွီးပြတာဘလောက်ကျေပွီးမပြတာဘလောက်ပေါ့နော်တချို့ကျေပွီးတော့ပြတယ်ဒါပေမဲ့ကျေပွီးပြတဲ့အခါကျတော့တချို့လွတ်တော်ကိုယ်စားလှယ်တွေကသမားကုံပြချင်တဲ့ပုံစံမျိုးနဲ့ပေါ့ပေးထားတဲ့မိနစ်ထက်ကိုကျော်လွန်ပြီးတော့မိမေးတဲ့အခါကျတော့ပေးထားတဲ့အချိန်နဲ့မလုံလောက်တဲ့အခါကျတော့မေးခွန်းတွေကဒီအချင်းနာထဲကအတိုင်းမေးခွေမရှိဘောနော်ဒီလွတ်တော်ကအဲ့ဒါပေါ့အထူးသဖြင့်ကကျမတို့ကဒီလွတ်တော်ပြီးတာနဲ့ကော်မတီပြန်ထိုင်ရတယ်ထိုင်ရတဲ့အခါကျတော့အဘဥရှင်နန်းကဒီကျမတို့ရဲ့ဥက္ကဋ္ဌကပြန်တဲ့ကိုစလဲတွေရဲ့သဘောထားကိုလေသူကအများကြီးဆွေးနွေးစီချင်တယ်အခုလည်းဖြွေပေးတာနဲ့အဲ့ဒီမှာ6ဦးလောက်တော့ထောက်ခံဆွေးနွေးကြတယ်ပြီးတဲ့အခါကျတီစင်ငန်းစားကိုလည်းထောက်ခံတဲ့တယောက်ရှိတယ်ပြီးရင်လည်းအဲ့ဒီဆွေးနွေးတဲ့လူတွေကလည်းကြည်ကြဲကြဲခေါ်ပြီးတော့အမောက်ငွေဘလောက်ပေးတင်တယ်လဲပေါ့နော်ဒါနဲ့ကျမတို့ကနောက်ဆက်တဲ့ဘလူလာမလဲတော့မဆွေးနွေးရသေးဘူး
ပြည်သူ့လွှတ်တော်အခွင့်အရေးကော်မတီကတင်သွင်းတဲ့စီရင်ခန်းစာပါအချက်တွေထဲကမေကွန်ကန္နာနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့ခန်းစာခွင့်အခွင့်အရေးနဲ့ပတ်သက်ပြီးကြားဖြူပါတီ SNDP ရဲ့ကွန်ဟိန်းမြို့နယ်ကိုယ်စားလှယ်ဒေါ်နန်းဝါနုကဆွေးနွေးခဲ့ပါတယ်
။ဒီမေကွန်ကန္နာကလေတို့ AGM မေကွန်ကိုပေါ့ဒီလိုရင်းတို့ရှင်းနဲ့မေဖို့မေကွန်မင်းမြင့်တဲ့နေရာမှာပေါ့စာလုံးရေအရေးအတွက်နဲ့တောင်မှသတ်မှတ်ပေးဖို့ဆိုပြီးတော့တာလာတယ်။ဟဲ့ဒီဟာကမဖြစ်တင်ဘူးပေါ့နော်။ကျမတို့ကမေကွန်တစ်ခုမေးတော့မယ်ဆိုရင်ဘယ်လိုမျိုးစာလုံးရေအရေးအတွက်အကန့်တတ်နဲ့ကျမတို့လုပ်လို့မရဘူးလေ။နောက်ပြီးရင်အချိန်ကိုလည်းကန့်တတ်ပေးဖို့ပေါ့။အချိန်ကတော့သူတို့က6မိနစ်ထက်ပိုပြီးတော့မကြတင်ဘူးဆိုပြီးတော့အစီရင်ခံစာတင်သွင်းတဲ့ပုဂ္ဂိုလ်ကပြောရတယ်ရှင်။ဒါပေမဲ့ကျမတို့ကတော့ဘယ်လိုဖြစ်ဖြစ်ပေါ့နော်10မိနစ်တော့ပေးတင်တယ်ပေါ့နော်။မေးခွန်းမေးတဲ့အနေထားမှာတယောက်ကို10မိနစ်လောက်ပေးမှပဲမေးတဲ့မိရတွေကနည်းနည်းပြပြဆုံဆုံလေးပြောပြနိုင်မယ်ဆိုတဲ့အနေထားရှိရပေါ့နော်။ဒုတိယတစ်ချက်ကတော့ဒီလူလွတ်တော်အမျိုးသားလွတ်တော်နောက်ပြီးလို့ရှိရင်တိုင်းဒေသကြီးလွတ်တော်တွေရဲ့အချင်းမြင့်ငွေနဲ့အဆောင်ရောင်ပေါ့။အဲပုံမှန်တုံးကကြီးအရာကျမတို့အချင်းမြင့်ငွေ3သိန်းပေးထားတာပေါ့နော်။အချင်းမြင့်ငွေ3သိန်းပေးထားတယ်ဆိုတာကကျမတို့အတွက်ကတော့ဒီရဲ့နေပြီးတော့မှနေတဲ့3ချိန်လောက်မှနေပြီးလုံလောက်မှုရှိပါတယ်။တကယ်တော့မင်းဆန္ဒနေကိုသွားတဲ့အချိန်ကျလို့ဈေးစကားကလုံးဝမလောက်ရောက်တိုင်းက excite နေရတဲ့အနေထားရှိပါတယ်ပေါ့။ဒီလွတ်တော်ဥက္ကဋ္ဌကကျမတို့ဆွေးနွေးတဲ့ဆွေးနွေးချက်ကလေးအပေါ်မှာပေါ့နော်။လွတ်တော်ခွင့်ရေးကော်မတီကနဲ့ဆွေးနွေးတဲ့ပုံကိုယ်လေးနောက်ထပ်ဒီလွတ်တော်ခွင့်ရေးမှာပြန်ပြီးမှဆွေးနွေးကြပါပေါ့။အဲ့လိုမျိုးလေးဆုံးဖြတ်ထားတာရှိပါတယ်ရှင့်။
ရှမ်းတိုင်းဒေသကြီးဒီမိုကရက်တစ်ပါတီ SNDP ရဲ့ကွန်ဟိန်းမြို့နယ်ကိုယ်စားလှယ်ဒေါ်နန်းဝါနုဖြစ်ပါတယ်။အမျိုးသားလွှတ်တော်အစည်းအဝေးကိုလည်းဒီကနေ့နေပြည်တော်မှာစတင်ကျင်းပပါတယ်။ဒီကနေ့ဆွေးနွေးချက်တွေနဲ့ပတ်သက်ပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးဖုံးမြင့်အောင်ကအခုလိုပြောပြပါတယ်
။မနေ့ပိုင်းကတော့အမျိုးသားလွှတ်တော်မှာမေးခွန်းမေးဖြေလုပ်ကြတာပေါ့။ဒီကတော့ပုံမှန်ပါပဲ။ပုံမှန်မေးခွန်းမေးဖြေလုပ်ကြတယ်။ဆောက်လို့ရတဲ့ပတ်သက်တဲ့မေးခွန်း၃ခုရဲ့ကျွန်တော်တခုပါတယ်။ဆက်စပ်နဲ့ပတ်သက်တဲ့မေးခွန်းပြည့်တယ်။အဲတော့ကျွန်တော်တို့ဥပဒေဆွေးနွေးဖို့အတွက်ကျွန်တော်စဉ်းစားနေပေါ့နော်။နောက်ဒီဆွေးနွေးချက်ဥပဒေကနေပေါ့နိုင်ငံရေးပါတီများမှတ်ပုံရင်းဥပဒေနဲ့ပတ်သက်လို့တိရစ္ဆာန်တွေတည်ပြရဲ့မျိုးသားလို့တည်ပြရဲ့တိရစ္ဆာန်တွေရောက်တယ်တိရစ္ဆာန်တွေကပြည်ထောင်ချက်နဲ့ပြန်ပို့တော့ကျွန်တော်တို့ရှိရောက်တယ်ပေါ့အဲ့ဒါကြီးဆွေးနွေးကိုလွှတ်တော်ကိုယ်ရဲ့ညီစင်းတောင်းတာပါဒီဒီအပိုင်းတော့ပထမပြီးခဲ့တဲ့လွှတ်တော်မှာမပြည့်ရသေးတဲ့ဟာကြီးပြီးတော့သူ့လွှတ်တော်ကတည်ပြပြီးတော့နိုင်ငံရေးသမားကလက်မှတ်မထိုးဘဲနဲ့ဒီပြည့်ပြန်ပို့တဲ့ဟာကြီးကအဓိကကြီးဒီအစောပိုင်းကဒီမတိုင်းတော့မပေါ့နော်ကျွန်တော်တို့ရေကျွန်တော်တို့အစိုးရတရားရေးဥပဒေအရပြည်သူ့လွှတ်တော်တည်ပြုပြီးကျွန်တော်တို့ပဲရောက်လာပြီအဲကျွန်တော်တို့ကတော့ဆွေးနွေးဖို့အမိစင်းတင်တာတွေပဲလို့ပေါ့နော်တရားကြီးမိကြတာတော့လုံခြံလုံခြံရတော့ဥပဒေနဲ့ပတ်သက်တဲ့လုံခြံလုံခြံများပါတယ်တဲ့ဒါပဲတစ်ဖက်ကလည်းပေါ့နော်လွှတ်တော်ကိုယ်စားလှယ်ရဲ့ဒီကျမကြီးနဲ့ပတ်သက်လို့လေးထားမယ်လို့ပြောပါတယ်ပေါ့နော်မိဖို့နေမှာလူရင်းတူရှင်းမေးဖို့မိတဲ့လူလည်းလူရင်းတူရှင်းမေးဖို့ဖြေတဲ့လူလည်းလူရင်းတူရှင်းဖြေဖို့လွှတ်တော်ရဲ့အချိန်ကိုလေးစားဖို့အဲ့ဒါတော့ဒီနေ့ထူးခြားရမယ်တော့ခေါင်းဆက်တခါလည်းမှအဲ့ဒါပါပါလေ
ပြည်သူ့လွှတ်တော်နဲ့မျိုးသားလွှတ်တော်စည်းဝေးတွေကိုမနေ့ပိုင်းမှာကျင်းပခဲ့ပြီးနေ့လယ်ပိုင်းမှာတော့ပြည်ထောင်စုလွှတ်တော်စည်းဝေးကျင်းပပါတယ်။ဒ ဒီနေ့ပြည်တော်စုလွတ်တော်အစည်းအဝေးမှာနိုင်ငံတော်သမ္မတကလက်မှတ်မထိုးဘဲပြန်ပို့လိုက်တဲ့စာချုပ်တော်လွှာဥပဒေကိုအတည်ပြုလိုက်ကြောင်းသိရပါဗျ။ဒါအပြင်နိုင်ငံသားချင်းငွေနဲ့ပတ်သက်လို့ပညာရေးဝန်ကြီးဌာနကဒေါ်လာတန်း20ချေးခွင့်ကိုလွှတ်တော်ကသဘောတူညီလိုက်ပြီးလက်ဆဲဝန်ကြီးဌာနကချင်းငွေ136တန်းကိုတော့လွှတ်တော်ကဆိုင်းငံ့ထားလိုက်ကြောင်းသိရပါဗျ။